ော်လင့်တော့တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တဲ့ AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ဒေါက်တာရှင်များခင်ဗျာမျော်လင့်ခြင်းအတန်မြန်မာအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီအထိ16မီတာ kilohertz 1653ညာညာပိုင်း9နာရီမှ9နာရီမိနစ်30အထိ19မီတာ kilohertz 1953ညာမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်တော်တရှင်များရှင်အာရောတెంပရာမန်လာဗန်ကျမ်းမာခြင်းသည်လူသားရင်းအတွက်အဓိကအရေးဖြစ်ပါသည်ဒါကြောင့်ကိုရောစိတ်ပါကျမ်းမာစေဖို့ယင်ကျမ်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင
်ဆင်းရဲကန္တာကျမ်းမာနေမှာလူမှုဘဝစဉ်ပြေမှာMias of Bacon with me Bye
တော်တရှိမိတ်ဆွေများရှင်လူသားတို့အသက်ရှင်ရေးအတွက်အစာအာဟာရကိုမျှဝဲစားတောက်နေကြရတယ်ဆိုတာလူတိုင်းသိပါပဲဒီလိုမျှဝဲစားတောက်ကြတဲ့အခါစားတောက်မှုမမှန်ကန်တာတွေစားတောက်မှုအချိန်မတော်တာတွေကြောင့်ကျန်းမာရေးထိခိုက်လာလို့ယောဂဗျာတွေတိုးပွားပြီးဒုက္ခဝေဒနာတွေခံစားကြရတာဖြစ်တယ်။ဒါကြောင့်အစာအာဟာရတွေကိုကျန်းမာရေးနဲ့ညီညွတ်အောင်ဘယ်လိုစားတောက်သင့်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျှဝင့်ခြင်းအတမထုတ်လွှင့်ပေးမယ်။အစာအာဟာရဆိုင်ရာကြံပေးချက်တွေကိုလေ့လာမှတ်သားကြပါစို့။တော်တရှိများရှင်ဒီနေ့အစာအာဟာရဆိုင်ရာအကြောင်းပေးချက်ကဏ္ဍမှာပုံမှန်ကိုယ်လက်လက်ကျင့်ကမ်းများဖြင့်အစာကြေချက်မှုကိုပံ့ပိုးခြင်းဆိုတဲ့အကြောင်းကိုတင်ပြပေးမှာဖြစ်ပါတယ်ရှင်တော်တရှိများရှင်လူတို့စားသုံးနေတဲ့အစာအစာအတိုင်းအစာကိုရှင်းထုတ်နိုင်မဲ့ပုံကိုဟာကာယအလုတ်သမားတူးသာဖြစ်ပါတယ်ကာယလက်ကျင့်ကမ်းတွေဟာအစာကြေချက်မှုအတွက်ရောကိုယ်စိတ်နှစ်ပါးရဲ့ကျမ်းမာပျော်ရွှင်ခြင်းအတွက်ရောအရေးပါလာပါတယ်။သင်ဟာသစ်တုံးကြီးလိုပျော့ပြောင်းမှုကင်းမဲ့စွာနဲ့လှုပ်ရှားလှုပ်ဆောင်တတ်ပါတယ်။ဒါကြောင့်ကျမ်းမာရေးကိုအထောက်အကူပြုနိုင်မဲ့ကာယလက်ကျင့်ခန်းတွေကိုလုပ်ဖို့လိုအပ်ပါတယ်။အဲ့ဒီလက်ကျင့်ခန်းကြောင့်စိတ်နှလုံးလဲကြည်လင်လာပါလိမ့်မယ်။ဒါပေမဲ့ထမင်းစားပြီးချင်းပြင်းထန်တဲ့ကာယလက်ကျင့်ခန်းတွေကိုလုံးဝမလုပ်သင့်တဲ့အပြင်အဲ့ဒီလက်ကျင့်ခန်းတွေအကြောင်းကိုစာအဖြစ်တော့မှမလေ့လာသင့်ပါဘူး။အဲ့ဒီလိုလှုပ်ဆောင်ခြင်းဟာအစာချေချက်မှုစနစ်ဆိုင်ရာစည်းမျဉ်းတွေကိုချိုးဖောက်ခြင်းတစ်ခုသာဖြစ်ပါတယ်။အစာစားပြီးပြီးချင်းအချိန်မှာအာယုံကြောဖွဲ့စည်းမှုဆိုင်ရာခွန်အားတွေအသုံးချထမ်းဆောင်ရမယ်။ပြင်းထန်တဲ့တာဝန်တစ်ခုဖြစ်ပေါ်လာတတ်ပါတယ်။အစာအိမ်ကိုအထောက်အမပြုဖို့အုံနောက်ဆွမ်းအားတွေဟာလည်းအလုတ်ရှုပ်နေကြပါတယ်။ဒါကြောင့်အစာစားပြီးပြီးချင်းကိုယ်စိတ်နှစ်ပါးကိုအလုတ်ပေးမိလို့ရှိရင်အစာကြေချက်မှုအားကိုထိခိုက်စေပါတယ်။ဥတီချက်တစ်ခုတည်းနဲ့ပုံမှန်လှုပ်ဆောင်သွားဖို့လိုအပ်တဲ့အဲ့ဒီအစာကြေချက်မှုစနစ်ရဲ့ခွန်အားတွေဟာတလွဲအသုံးချခြင်းကိုခံရပြီးတော့အဲ့ဒီစနစ်လှုပ်ဆောင်မှုဟာလည်းပဲအုံနောက်ဥတီချက်လွဲသွားပါတယ်။ကိုယ်ကာယလက်ကျင့်ခံလှုပ်ဆောင်ခြင်းဟာအစာကြေချက်မှုစနစ်ကိုကျန်းမာစေဖို့မှဆမှုပေးတဲ့အတွက်အစာမကြေတဲ့ယောဂါကိုတက်တာပျောက်ကင်းစေပါတယ်။ဒါပေမဲ့ကာယလက်ကျင့်ခန်းတွေကိုအစာစားပြီးခါစအချိန်မှာပြင်းပြင်းထန်ထန်လှုပ်ဆောင်ခြင်းနဲ့လေ့လာခြင်းတွေဟာအစာကြေချက်မှုကိုထိခိုက်စေတယ်။အကြောင်းကတော့အစာကြေချက်မှုလုပ်ငန်းကိုလှုပ်ဆောင်တဲ့အခါမှာလိုအပ်တဲ့ခွန်အားတွေကိုတခြားကဏ္ဍတွေမှာအသုံးပြုဖို့လွဲယူသွားခြင်းကြောင့်ဖြစ်တယ်။ဒါပေမဲ့ထမင်းစားပြီးခါစအချိန်မှာထမင်းစားပြီးခါစအချိန်မှာခေါင်းမော်ရင်ကော့ပြီးဖြည်းဖြည်းလမ်းလျှောက်ခြင်းဟာကောင်းမွန်ပြီးအကျိုးရှိတဲ့လက်ကျင့်ခန်းတစ်ခုဖြစ်ပါတယ်။အဲ့ဒီအချိန်မှာစိတ်ဟာပတ်ဝန်းကျင်ရှိသဘာဝအလှများစီကိုရောက်သွားစေပြီး အစာအိမ်စီကိုအာယုံပြုမှုနှဲပါသွားစေပါတယ်။စားလိုက်မိတဲ့အစာကမိမိကိုဒုက္ခပေးမယ်လို့တင်စိုးရိမ်နေလို့ရှိရင်စိုးရိမ်တဲ့အတိုင်းဖြစ်တတ်တဲ့အတွက်ခံစားရတဲ့ဒုက္ခတွေကိုမေ့ပစ်လိုက်ပြီးဝမ်းသာစရာကိစ္စတွေနဲ့သာစဉ်စားသုံးသပ်ကြရမှာဖြစ်တယ်။တော်တတ်ရှင်များရှင်လက်ဆက်တဲ့လေကောင်းလေတန့်ဟာသွေးလည်ပတ်မှုကောင်းစေုံသာမကဘူးကိုခန္ဓာကိုပြန်လည်လန်းဆန်းစေပြီးကိုခန္ဓာကိုကျန်းမာတန်ဆွမ်းစေပါတယ်တစ်ချိန်တည်းမှာပဲကိုခန္ဓာကျန်းမာမှုဟာစိတ်အပေါ်ကိုခိုင်ခိုင်မာမာအကျိုးသက်ရောက်ပြီးတော့စိတ်ငြိမ်သက်မှုကိုလည်းဖြစ်ပေါ်စေပါတယ်အဲ့ဒီအချိန်မှာကတွင်းကောင်းလာပြီးအစာကြေချက်မှုအားလည်းကောင်းလာုံသာမကဘူးနစ်နစ်ချိုက်ချိုက်အိပ်လာနိုင်ပါလိမ့်မယ်အဆုတ်ကိုလွတ်လွတ်လပ်လပ်လှုပ်ရှားနိုင်အောင်တတ်နိုင်သလောက်ခွင့်ပြုသင့်ပါတယ်။အဆုတ်ရဲ့စွမ်းဆောင်အားဟာလွတ်လပ်စွာလှုပ်ရှားမှုအဖြစ်ဖွံ့ဖြိုးပါတယ်။အဆုတ်ကိုလွတ်လပ်စွာမလှုပ်ရှားနိုင်အောင်ထိန်းချုပ်ထားလို့ရှိရင်အားနည်းသွားတတ်ပါတယ်။အထူးသဖြင့်ထိုင်ပြီးအလုပ်လုပ်ရတဲ့အလုပ်သမားတွေဟာခါးကိုဖြောင်းပြောင်းမထိုင်ပဲအလုပ်လုပ်တဲ့အကျင့်ဟာမကောင်းတဲ့အကျိုးသက်ရောက်မှုတွေကိုဖြစ်စေပါတယ်။ခါးကုန်းပြီးထိုင်နေတဲ့သူတူဟာအသက်ပြင်းပြင်းရှူဖို့မဖြစ်နိုင်တော့ပါဘူး။အသက်ရှူတဲ့အကျင့်ဟာအဆုတ်ရဲ့လှုပ်ရှားမှုကိုအားနည်းသွားစေတတ်ပါတယ်။အသက်ပြင်းပြင်းမရှူတဲ့အလစ်အကျင့်ဟာအဆုတ်ရဲ့လှုပ်ရှားမှုကိုအားနည်းသွားစေပါတယ်။အင်ကြီးကြက်ကြက်ဝှချင်းဟာလည်းအလားတူဆိုးကျိုးကိုဖြစ်ပေါ်စေနိုင်ပါတယ်။အပေါ်ရန်သာအသက်ရှူခြင်းကြောင့်အောက်ဆီဂျင်အရနည်းပြီးသွေးလည်ပတ်မှုနှေးကွေးလာပါတယ်။အသက်ရှူထုတ်ခြင်းအားဖြင့်အဆုတ်မှထယ်ရှားပြစ်ရမယ်အဆိုင်ရှိတဲ့စွန့်ပစ်ပစ္စည်းတွေဟာလည်းဆက်လက်တည်ရှိနေပြီးသွေးဟာတန့်ရှင်းမှုကင်းလာပါလိမ့်မယ်။အဲဒါကြောင့်အစာအိမ်အသည်းနဲ့အုံနောက်တွေထိခိုက်လာပါတယ်။အသားတွေဝါလာတတ်တဲ့အစာခြေချက်မှုအားနည်းလာတဲ့နှလုံးလည်းပဲထိုင်းမိုင်းလာတတ်ပါတယ်။ဒါကြောင့်အုံနောက်မှာမရှိမလင်ဖြစ်ပြီးအတွေးတွေရှုပ်ထွေးလာတတ်ပါတယ်။အဆုံးမှာတော့ခန္ဓာကိုယ်ကြီးတစ်ခုလုံးဟာလေးလံထိုင်းမိုင်းလာပြီးတော့ယောဂဗျာတွေကိုလည်းဟန့်တားဖို့ခန္ဓာရည်မရှိတော့ပါဘူး။လူတို့ဟာကျန်းမာရေးနဲ့ပြည့်စုံသေးရင်အသုံးဝင်ထူးချွန်သူတူဖြစ်ခဲ့လိမ့်မယ်။ဒါပေမဲ့ကာလကြာရှည်စွာယောဂဆွဲတဲ့သူဖြစ်လာရင်အတွေးအမြင်တွေလည်းပြည့်စည်ခဲ့ပြီးတော့တင့်ကိုတင်တာအမြဲတမ်းသုံးသပ်နေပါလိမ့်မယ်။လူတို့စားတဲ့အစာအစာတွေဟာအသွေးအသားမဖြစ်စေနိုင်တဲ့အစာ၊ညံ့တဲ့အစာတွေဖြစ်ရုံသာမကစားနေတဲ့အတိုင်းအဆမှလည်းများလို့နေမယ်။အဲ့ဒီလိုစားတော့နည်းမျိုးနဲ့အစာအိမ်ကိုလှည့်ကျင့်မှုမပေးရပါဘူး။အဲ့ဒီအကျင့်ကြောင့်ဖြစ်ပေါ်နေတဲ့မလိုလားအပ်တဲ့အရာတွေကိုတတိမူမူမိတဲ့အတွက်ဒီစားတော့နည်းသာအကောင်းဆုံးဖြစ်တယ်လို့သင်ထင်ပါလိမ့်မယ်။ဒီနီးဟာဆိုရင်မှန်ကန်တဲ့နီလန်တခုမဟုတ်ပါဘူးအစာအိမ်ဟာလည်းအစာအစာတွေမှရတဲ့နဲ့ခွန်အားကိုမရနိုင်တော့ပါဘူးအရေးကိုသာတင်စားနေရင်တင်မီဝဲနေတဲ့အစာဟာတင့်ကိုအားဖြစ်စေလိမ့်မှာမဟုတ်ပါဘူးဒါပေမဲ့အရေးအစာအဆိုင်ခဲဖြစ်တဲ့အစာတွေကိုပြောင်းပြီးစားသုံးလို့ရှိရင်အစာအိမ်ဟာကတိကောင့်ဖြစ်နေလိမ့်မယ်ဒါပေမဲ့အဆိုင်ခဲအစာတွေကိုပိုပြီးစားသုံးပြီးတော့တင်ရဲ့အစာအိမ်ကိုလှည့်ကျင့်ပေးရမှာဖြစ်တယ်အစာအိမ်ထဲကိုအရင်များများသွင်းခြင်းဟာကျန်းမာရေးကိုအထောက်အကူမပြုပါဘူး။အဲ့ဒီလိုအာဟာရတစ်ခုအပေါ်မှာမိခိုအသက်ရှင်နေထိုင်သူအားလုံးဟာကြောက်ကကိုထိခိုက်စေရုံမကဘူး။အရင်များတဲ့အစာတွေဟာအစာအိမ်ကိုအာကုန်စေကြောင်းကိုလည်းသိရှိသင့်ပါတယ်။မစားသင့်တဲ့အစာတွေကိုစားခြင်းကြောင့်အစာမကြေတဲ့ရောဂါတွေခံစားနေရတာကိုသဘောပေါက်ဖို့လိုပါတယ်။အစာခြေချက်မှုဆိုင်ရာအင်္ဂါအစိတ်ပိုင်းတွေဟာအားနည်းလာယူတာမကဘူး။သွေးတွေဟာလည်းပဲဆုတ်ယုတ်လာတတ်တယ်။လူတွေစားတဲ့မနက်စာဟာကော်ဖီပေါင်မုန့်နဲ့ဇီးသီးချောက်ယိုများသာဖြစ်လို့ရှိရင်အဲ့ဒီအစာတွေဟာကျန်းမာရေးကိုအထောက်အကူမပြုနိုင်ပါဘူး။အနားယူအိပ်စက်ပြီးတဲ့အချိန်မှာအစာအိမ်ဟာအနှစ်သာရနဲ့ပြည့်စုံတဲ့အစာတွေကိုခြေဖြတ်ပေးဖို့ပို့ပြီးတော့ကောင်းမွန်လာပါမယ်။နောက်ပြီးနေ့လယ်စာကိုစွတ်ပြုတ်နဲ့အသားအနှဲငယ်ကိုများသောအားဖြင့်စားသုံးကြပါရစေ။အစာအိမ်ကလေးဟာသေးငယ်ပေမဲ့စားသုံးတဲ့သူဟာအာသာမပြေသေးတဲ့အတွက်အရေးအများကြီးကိုတောက်လိုက်တဲ့အခါမှာဗိုက်ကျက်သွားတဲ့အကျင့်ကိုဖြစ်သွားတတ်ပါတယ်။ဒါကြောင့်အစာအာဟာရကိုစားသုံးရတဲ့အစာအိမ်ကိုဂရုစိုက်စောင့်ရှောက်ဖို့လိုအပ်ပါတယ်ဆိုတဲ့အကြောင်းအစာအာဟာရဆိုင်ရာအကြံပေးချက်ခန္ဓာမှကျန်းမာရေးအတွက်အကြံပေးတင်ပြလိုက်ပါတယ်ရှင်။သောတာရှင်များရှင်နာချမ်းမြေ့ကြပါစေရှင်။
水比多他我来诺古没看不理万年间多个庙拍心给比用度觉得善意满天细腻当就觉我输了看啥都可水难破ติสุติตังบงสีเซ็งซ้นแค่ดูญีแต่ชินชินโลหลูไดปิหนอมาคันอยู่กูยังเยมาลุเหมี่ยวชิน
ตอดาชิเมียชิเตียเดธนารอโกไตขารอยาธรรมเสียอู้ติมองเซมมาโพจาวิงลาไปมาဖြစ်ပါတယ်ရှင်นาตอดาซินีခွန်อายุจาပါซู
ယခုလိုမင်းကလာနေရတဲ့မှာဆိုရှင်ဘုရားသခင်ပြင်ဆင်ပေးတဲ့ကောင်းချီးမင်္ဂလာအသင့်နဲ့ကျွန်တော်အားလုံးရှင်လန်းဝမ်းမြောက်ပျော်ရွှင်စွာနဲ့ဘုရားရဲ့ကုန်းတော်နာမတော်ကိုအတူတကွချီးမွမ်းရည်တွေ့ချီးမွမ်းကြပါစို့ချစ်တော်မိတ်ဆွေပေါင်းတို့ဒါဒီနေ့မှာလို့ရှင်လက်ချစ်တော်မိတ်ဆွေတို့ကိုအဓိကပြန်လှည့်ပြီးတော့ပေးသွားခြင်းတဲ့သတင်းစကားကတော့ကျွန်တော်ရဲ့အသက်တာမှာနှစ်သက်မှာဝိညာဉ်ကိုခံယူပါဝိညာဉ်ကိုတောင်းပါနှစ်သက်မှာဝိညာဉ်ကိုတောင်းပါဆိုတဲ့သတင်းစကားကိုပေးသွားမှာဖြစ်တယ်မမတဲ့ချက်တော်မိတ်ဆွေပေါင်းတို့ဒီနေ့ကျွန်တော်ရဲ့အသက်တာကရိုးရိုးအသက်ရှင်ဖို့မဟုတ်တော့ဘူးကျွန်တော်ဒီနေ့လောကရဲ့အလယ်မှာလိုက်လျောညီထွေစွာနဲ့ဒီလိုပဲကျွန်တော်ရှောက်လန်းဖို့အချိန်မဟုတ်တော့ဘူးကျွန်တော်ရဲ့အသက်တာကဒီနေ့ကဘာကြီးကလည်းပဲနောက်ဆုံးသောကာလရောက်နေပြီအချိန်ကာလကလည်းတိုးတောင်းတဲ့အချိန်တော်အတွင်းမှာကျွန်တော်တို့ကလည်းအသက်ရှင်နေရတယ်ကျွန်တော်ရဲ့လူရဲ့အသက်တစ်ချောင်းကလည်းပဲဘယ်နဲ့ကျွန်တော်တင်းရင်သွားမလဲဆိုတာကိုဘယ်သူမှခံမှန်းလို့မရဘူးဘေးရင်ဆရာသွားမိမိနတ်ဆရာတွေသွားဝင်မိကဝေးတွေသွားမိမိကျွန်တော်တို့ကိုဘသူမှကျွန်တော်ရဲ့အသက်ပိုင်းချကိုဘလူမှမဟောနိုင်ပါဘူးမပြောနိုင်ဘူးကျွန်တော်တို့ရဲ့အသက်ကိုပိုင်တာကဖရာပဲဒါကြောင့်လောကရဲ့လယ်မှာကျွန်တော်နေတဲ့ခါမှာဆိုရှင်ကျွန်တော်အားလုံးကတင်မျိုးတွေဖြစ်တဲ့ခါမှာဘယ်နဲ့ကျွန်တော်တည်ရင်မလဲမနဲ့ပြန်တွက်တော့ကျွန်တော်မပိုင်နိုင်ဘူးဟုတ်တယ်မလားမနဲ့ပြန်တွက်ကျွန်တော်ဘာဖြစ်မလဲဆိုတော့ကိုယ်တိုင်ကမသိတဲ့ခါမှာကိုယ်မသိတဲ့ခြေနေမျိုးမှာကျွန်တော်ကဆိုရှင်လုံးဝသွာလာလှုပ်ရှားနေတဲ့ခါမှာချစ်တော်မိတ်ဆွေပေါင်းတို့ဒီနေ့နှစ်သက်မှာမျက်ကန်းတစီမကြောက်တယ်လို့ကျွန်တော်တို့ကစင်ကန်းတောတိုးတယ်လို့မျိုးနဲ့ကျွန်တော်ရဲ့အသက်တာကိုတခါတည်းရုံးရင်ဆန့်ခတ်မျိုးနဲ့ကျွန်တော်ဝလုံးသုံးပါလိုက်လံပြီးတော့တိုးဝိတ်ပြီးတော့အသက်ရှင်ဖို့ရန်အတွက်အချိန်ကာလမဟုတ်တော့ဘူးအချိန်တည်းတင့်ကိုစကားပြောနေပြီဖြစ်တယ်နေ့စဉ်တန်းချင်းတင့်ရဲ့အသက်တာကဆိုရှင်တင့်ကိုပြန်လဲပြီးတော့စကားပြောနေတယ်တင်မှန်ရှင်းမှရလိုက်ပါမှန်ရှင်းမှရလိုက်တဲ့ခါမှာဆိုရှင်တင့်ကိုကိုသူတင်ပြန်ကြည့်လိုက်ငါဟာနောက်ထဘလောက်အသက်ရှင်ရအောင်မလဲပြန်မေးကြည့်ပါငါဟာဆိုရှင်ဒီနေ့အသက်ရှင်ခွင့်ရတာဟာဘာကြောင့်အသက်ရှင်နေရတာလဲတော့ဒါကြောင့်ဘုရားသခင်ကဆိုရှင်ငါ့ကိုဒီနေ့ထိအသက်ရှင်ခွင့်ပေးနေရတာဘာဖြစ်လို့ဘုရားသခင်ဒီနေ့ထိငါ့ကိုအသက်ရှင်ခွင့်ပေးနေရတာလဲလောကမှာလူသားတွေကဆိုရှင်အသက်ကြီးသည်ငယ်သည်ရွယ်ကြီးသည်ရွယ်လက်မရွေးပဲနဲ့အကုန်လုံးကဘဝမှာဆိုရှင်နေ့စဉ်နေ့ရက်မြတည်ငြိမ်နေကြရတယ်အဲ့ဒီတဲမှာငါမပါဝင်ပဲနဲ့ဒီနေ့နေ့သစ်မင်္ဂလာမြတ်မှာငါကိုအသက်ရှင်ခွင့်ပေးနေတယ်ဒီနေ့နေ့ရက်သစ်မှာလည်းပဲပြန်လဲပြီးတော့အသက်ရှင်ခွင့်ပေးပြီးတော့ကျမ်းမာခွင့်ရနေတယ်ဒါကြောင့်ငါဟာဒီနေ့အတွက်ငါဘာလို့မျိုးအသက်ရှင်ရမလဲနောင်လာမယ့်နေ့တွေအတွက်လည်းငါဘလို့အသက်ရှင်ရမလဲနောင်ရက်အတွက်ငါဘာမှငါကိုယ်ကိုယ်သူသေချာအောင်မလုပ်နိုင်တဲ့အရာကိုငါရဲ့အသက်တာစီမံခိုင်းအတွက်ရှေ့ဆက်ပြီးတော့စီမံပေးမဲ့ဖျားကိုငါဘလို့ကိုးကွယ်မလဲဒီနေ့ကိုကိုတို့မှန်ထဲမှာကြည့်ပြီးတော့ပြန်လဲပြီးတော့မိကုံထုတ်ကြည့်ပါချစ်တော်မိတ်ဆွေပေါင်းတို့ဒါတွေနေ့ကျွန်တော်ရဲ့အသက်တာမှာဆိုရှင်ကျွန်တော်ရဲ့အသက်တာကနေ့ရက်စဉ်တိုင်းဘုရားရဲ့ဝိညာဉ်တော်ကိုတောင်းခံပါကျွန်တော်တို့မိသားစုမှာဝိညာဉ်တော်ရှင်တန်ဖို့ဘုရားဒီကနေ့မှာကျွန်တော်ဝိညာဉ်တော်ကိုခံယူပါเนาะဒီနေ့ကျွန်တော်ရဲ့မိသားစုဝိညာဉ်တော်နဲ့ပြည့်ဝနေမယ်ဘုရားရဲ့ကိုယ်တော်ကိုအမြဲချီးမွမ်းနေမယ်ဘုရားသခင်ကိုအမြဲတမ်းပဲဝတ်ပြုကိုးကွယ်နေကြမယ်နော်နည်းနည်းရအောင်အဲ့ရထလာတဲ့မိသားစုတွေစုံစည်းပြီးတော့အတူတကွတချင်းတွေစိုးပြီးတော့ချီးမွမ်းပြီးတော့ဘုရားကိုဆုတောင်းခြင်းအမှုပြုကြမယ်။ညနေပိုင်းမှာတို့ချင်းတဲ့တနေ့ကုန်ဘုရားသခင်ပို့ဆောင်ခဲ့တဲ့ကောင်းချီးတွေကိုတစ်ခါပြန်လဲရေတွက်ပြီးတော့ဩဒီညမှာလည်းပဲပြန်လဲအိပ်ဆက်တဲ့ခါမှာလည်းဘုရားကဆက်ပြီးတော့ပို့ဆောင်အောင်မယ်ဒီလိုကြောင့်ကိုရောဘုရားကိုချီးစွတ်တင်တယ်တရက်လုံးမှာဘာမှခလုတ်မထီစုမညီပဲနဲ့ကိုရောဘုရားပို့ဆောင်ခဲ့တယ်။တညလုံးအိပ်ဆက်ခဲ့ပြီးသွားပြီ။အာညာဥယံပြီးသွားလို့တစ်ခါတဲ့ညတညလုံးချက်ချံမြဲမြဲနဲ့အိပ်ပျော်ရတယ်။နနဲ့မိုးတောင်းတဲ့ခါမှာကျမ်းမာခြင်းပဂရိနဲ့ပြန်လဲရွှင်လန်းစွာနဲ့ဝမ်းမြောက်စွာနဲ့노ထားခွင့်ရတဲ့ခါမှာအဲဒီဆုကျေးဇူးဖခင်ကပေးတဲ့အတွက်ကြောင့် တညာလုံးဘေးမသိယမခပဲနဲ့ကောင်းဆုံးအိတ်ဆက်ခရပြီးတော့ယခုလိုအသစ်တော်သွေးသားနဲ့အသစ်တော်နေ့ရက်တွေဖျားကောင်းချီးပေးတဲ့အသစ်တွေနဲ့ပြန်လည်ပြီးတော့ကျွန်တော်တမရွှင်လန်းခွင့်ဝမ်းမြောက်ခွင့်ရတာကိုတော့ကိုချေးစုတင်တယ်ဆိုပြီးတော့ဒီနေ့ဘာလို့ရမလဲနေ့ရက်စင်တိုင်းကျွန်တော်ဝิญဉ်တော်ကိုကျွန်တော်စာလောင်မုတ်သိပ်စွာနဲ့စားနေကြရမယ်ချစ်တော်မိတ်ဆွေပေါင်းတို့ဒါဒီနေ့ကျွန်တော်ရတက်တာကမိသားစုဝิญဉ်ရေးဘက်မှာရှင်းတမ်းပြီဆိုရင်အဲ့ဒီဝိညာဉ်ရေးဘက်မှာရှင်သန်တဲ့မိသားစုတိုင်းရဲ့အသက်တာကလောကရဲ့အလယ်မှာမိမိရဲ့ရရွာရဲ့အလယ်မှာမိမိရဲ့အသေးတော်ရဲ့အလယ်မှာကျွန်တော်တို့ကအားလုံးကတသက်ခံပြီးသားဖြစ်နေပြီ။ဒါကြောင့်မိသားစုကဝိညာဉ်ရေးဘက်မှာရှင်သန်ပြီဆိုတာနဲ့သားသမီးတွေပြောစရာမလိုတော့ဘူးလောကရဲ့အလယ်မှာသွားလာတဲ့နေရာတိုင်းမှာမင်္ဂလာရှိမယ်။ဘုရားရဲ့ဝိညာဉ်တော်အလုံးလုံးနေမယ်သားသမီးတွေအားဖြင့်မိမိရဲ့တကိုယ်ရတကာယအားဖြင့်လည်းပဲဘယ်မှာပဲသွားတော့ဘုရားရဲ့တသက်ခံဖြစ်နေလိမ့်မယ်။ဒါရင်းနဲ့ကျွန်တော်ရတက်တာကဆိုရှင်ဘာလို့ရမလဲကျွန်တော်ကဆိုရှင်ဝိညာဉ်တော်ကိုဒီနေ့နှစ်သက်မှာတောင်းခံဖို့မိသားစုပေါ်မှာဝိညာဉ်ရောက်ရှိလာဖို့တောင်းခံပါသင်ရတကိုယ်ရတခါရပေါ်မှာဖခင်ရဲ့ဝိညာဉ်တော်ဆင်းသက်ဖို့ရန်အတွက်တောင်းခံပါလိုလားတန်တာစွာနဲ့ဖခင်ဒီမှာတောင်းပါချစ်တော်မိတ်ဆွေပေါင်းတို့ဒါကြောင့်ကျွန်တော်ရတက်တာကဝိညာဉ်တော်လှုပ်ရှားနေပဲတည်ရှိနေပဲဖခင်ရဲ့တန်ရှင်းသောဝိညာဉ်တော်ကကျွန်တော်ကိုကိုညီဖေးမှပြီးတော့မဆနိုင်မယ်ဆိုရင်ဒီနေ့ကျွန်တော်ရတက်တာကဆိုရှင်လုံးဝပျော်ရွှင်မှုစစ်အိမ်တွင်ပြင့်တဲ့ကျွန်တော်မိသားစုတွေရှင်လန်းဝမ်းမြောက်နိုင်မှာဖြစ်တယ်။ချစ်တော်မိတ်ဆွေပေါင်းတို့ဒါကြောင့်ဂလာတိအခန်းကြီး9အငယ်20နဲ့23မှာဆိုရှင်ဝိညာဉ်ပဂရိရဲ့အကျိုးတွေကိုကျွန်တော်တွေ့ရမှာဖြစ်တယ်။ဝိညာဉ်ပဂရိရဲ့အကျိုးမူကားချစ်ချင်းဝမ်းမြောက်ခြင်းငြိမ်သက်ခြင်းစိတ်ရှိခြင်းကျေးဇူးပြုခြင်းကောင်းမြတ်ခြင်းသစ္စာဆောင်ခြင်းနှုတ်ညံ့သိမ့်မွေ့ခြင်းကာမဂုဏ်ချုပ်တီးခြင်းပေတည်။ဒီနေ့ကျွန်တော်ရဲ့အသက်တာမှာဘုရားသခင်ဒီကနေမှာကျွန်တော်ဝိညာဉ်တော်ကိုလိုလိုလားလားနဲ့တန်တန်တတာနဲ့ကျွန်တော်ရဲ့အသက်တာမှာတောင်းခံတဲ့ခါမှာဘုရားရှင်ပေးတဲ့ဝိညာဉ်တော်သင်မိသားစုမှာရရှိပြီဆိုရင်သင်ရဲ့မိသားစုသင်ရဲ့အသင်းတော်မှာရရှိပြီသင်မိသားစုမှာရရှိပြီသင်ရဲ့တကိုယ်ရေတကာရမှာလိုလားတတာဆိုတဲ့ဘုရားရဲ့ဝိညာဉ်တော်ကိုတောင်းခံပြီးတော့ရရှိပြီဆိုရင်အဲ့ဒီဝိညာဉ်ပဂရိရဲ့အချိုးကျေးဇူးတွေဘာလို့ရမလဲချစ်ချင်းနဲ့ဘာလို့မလဲကျွန်တော်ကဘာပြောသူတစ်ပါးလဲကျွန်တော်ကိုချစ်မယ်ကျွန်တော်လည်းသူတစ်ပါးကိုချစ်မယ်အားလုံးကပဲလေချစ်ချင်းနဲ့ရှိနေတဲ့ခါမှာကျွန်တော်ဒုတိယတစ်ခေါက်မှာပဲလေဝမ်းမြောက်ချစ်ခံစားရမယ်စိတ်ပြည့်ချင်းနဲ့မရှိဘူးဝမ်းနဲ့ချင်းနဲ့မရှိဘူးတယောက်နဲ့တယောက်မနာလိုမှုတွေမရှိဘူးတဝင်တိုမှုတွေမရှိဘူးတယောက်နဲ့တယောက်မျက်မှောင်ချိုးမှုတွေမရှိဘူးဆိုဘလောက်ตายရမလဲချစ်ချင်းနဲ့သွားနေတာလေဒါချစ်ချင်းပြီးဝမ်းမြောက်ချစ်ကျွန်တော်ခံစားရမယ်နောက်မှပဲလေချစ်ချင်းလည်းခံစားရမယ်ဝမ်းမြောက်ချင်းသက်စမီခံစားတဲ့ခါမှာကျွန်တော်အားလုံးကညိတ်သက်ချင်းခံစားရမယ်ပူလောင်တာမှမရှိတော့ဘူးပူပင်တော့ကားတွေလည်းမရှိဘူးမိသားစုစိုးရိမ်မှုတွေလည်းမရှိတဲ့ခါမှာတယောက်နဲ့တယောက်တွေကြားထဲမှာဆက်ဆံရေးကလည်းပဲပြေပြင့်နေတဲ့ခါကျတော့ဘာလို့မလဲသူတစ်ပါးကိုယ်လာပြီးတော့ထိရှောက်အောင်လုပ်မယ်ခိုင်းရန်ဒေါသဖြစ်အောင်လာလုပ်မယ်ဆိုတာလည်းပဲမပူပင်ရဘူးအားလုံးကစိတ်နှလုံးသားရောကိုယ့်ရဲ့ပတ်ဝန်းကျင်ရောညိတ်သက်ချမ်းသာရရှိနေမယ်ချစ်တော်မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့ကျွန်တော်ရဲ့အသင်းတော်ကျွန်တော်ရဲ့မိသားစုကျွန်တော်ရဲ့တကူရဲ့တကားရတဲ့မှာဘာလို့ရမလဲဝိညာဉ်တော်ကျွန်တော်အသက်တာကိုကျွန်တော်ကလိုလိုလားလားနဲ့ယာရှိဖို့ဘုရားသခင်ကပေးတဲ့ဝိညာဉ်တော်ကိုကျွန်တော်ကလိုလားတန်တဆွာနဲ့ကျွန်တော်ရဲ့အသက်တာမှာဆိုရှင်ခံယူဖို့ရန်အတွက်အရေးကြီးပါတယ်ဒါချစ်တော်မိတ်ဆွေပေါင်းတို့ဒါကြောင့်ကျွန်တော်ရဲ့အသက်တာမှာငြိမ်သက်ခြင်းနဲ့ခံစားမယ်စိတ်ရှိခြင်းဆိုတော့ဝိညာဉ်ပဂရိတဘောရှိလာတဲ့ခါမှာဒေါသတို့ကလည်းမရှိတော့ဘူးမောဟဆိုတာလည်းမရှိတော့ဘူးအာတဆိုတာလည်းမရှိတော့ဘူးမာမန္နဆိုတာဝေလာဝေးပဲချစ်တော်မိတ်ဆွေပေါင်းတို့မာမန္နမရှိတော့ဘူးအာတမရှိတော့ဘူးဆိုရင်ဒေါသထွက်တဲ့လူလည်းမရှိတော့ဘူးကျွန်တော်ရဲ့တက်တာမှာအားလုံးကစိတ်ရှည်သီးခံမှုတွေနဲ့ပဲရှင်းဆက်လာတဲ့ခါမှာဆိုရှင်တောင်းတဲ့တရားပေါ်မှာယေရှုပဲပြုတ်တလာမယ်သူယေရှုကိုယေရှုနော်တခါတဲ့ယေရှုပြုတ်ခြင်းတွေနဲ့ပဲကိုကြီးခြင်းတွေဖေးမခြင်းတွေနဲ့ပဲသွာလာနေတဲ့ခါမှာကျွန်တော်မှာဆိုရှင်စင်ရတဲ့ဆိုတာမရှိတော့ဘူးအစင်အတန်းဆိုတာလည်းမရှိတော့ဘူးအားလုံးကခရစ်တော် night ဟေဒတာလိုမရှိယူဒလိုမရှိတပါးမျိုးသားမရှိဆိုသလိုပဲအားလုံးတပေါင်းတည်းတည်းနဲ့ဝမ်းမြောက်ကြမယ်လေချစ်တော်မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့ကျွန်တော်ရအသက်တာမှာနှစ်သစ်မင်္ဂလာမြတ်မှာမိသားစုတိုင်းအသင်းတော်တိုင်းကျွန်တော်တို့ရယုံကြည်သူတိုင်းဖခင်ရဲ့သားသမီးတိုင်းအသက်ရှိထင်ရှားယခုလူရလို့ဖြစ်နေတဲ့အသက်ရှိရှင်ရှားလူတိုင်းကဘာလို့ရမလဲသာဝရရှင်ဘုရားသခင်ဒီကနေမှာဘာကိုတောင်းခံကြမလဲဝိညာဉ်တော်ကိုမိမိရဲ့မိသားစုပေါ်မှာမိမိပေါ်မှာကြားရောက်ဖို့ရန်အတွက်တောင်းခံဖို့ဖြစ်ပါတယ်။ဒါကြောင့်ကျွန်တော်ကြက်သက်တာမှာတို့ရှင်အဲ့ဒီကစပြီးတော့ကျွန်တော်ဝိညာဉ်အသီးတွေတစ်ခုပြီးတစ်ခုရေးတွက်လိုက်တဲ့ခါမှာ ကောင်းမြတ်ခြင်းကျွန်တော်မှာဆိုးရုပ်တဲ့ကြရတယ်တကူမှမရှိတဲ့ခါမှာအကောင်းသဘောကောင်းမြင်ဝါဒတွေနဲ့ပဲကျွန်တော်တို့အားလုံးကကြည်လာမယ်သူတော်ဘာကိုမြင်တာနဲ့ပဲဘာဖြစ်လဲသူတော်ဘာပေါ်မှာ negative thinking လုံးဝမရှိတော့ဘူး positive thinking နဲ့ပဲတကောင်းတဲ့အတွေးခေါ်တွေကောင်းတဲ့တော့ကျွန်တော်ရအမြင်အနေနဲ့ကြည့်ပြီးတော့သူတော်ဘာပေါ်မှာလည်းပဲကောင်းမြင်တဲ့ဝါဒနဲ့ကျွန်တော်ကဆိုရှင်ကြည်တတ်လာမယ်ရုပ်မချောတဲ့လူတော်မှရုပ်ဆိုးတဲ့လူတော်မှအကောင်းမြင်ဝါဒနဲ့သူ့ရဲ့ရုပ်ကချောလာပြီချစ်တော်မိတ်ဆွေပေါင်းတို့စိတ်ပုတ်စိတ်ယုတ်ယုံညံ့ယုတ်တွဘာမှမရှိတော့ဘူးဘာလို့မလဲဒါကဖရာသခင်ရဲ့ဝိညာဉ်ပကတိအချိုးကျေးဇူးတွေကိုကျွန်တော်ခံစားရတဲ့ခါမှာကျွန်တော်တို့ကလိုလားတန်းစားစွာနဲ့ဖရာသခင်ဒီကနေမှဝိညာဉ်တော်ကိုတောင်းခံပြီးတော့ရရှိတဲ့ခါမှာကျွန်တော်ဒီစုကျေးဇူးတွေကိုရရှိခံစားမှာဖြစ်တယ်သစ္စာဆောင်ခြင်းယနေ့ကျွန်တော်လောကရဲ့လည်းမှာလောကသားတွေကြည်လိုက်တဲ့ခါမှာကုမ္ပဏီတွေမှာလည်းပဲတယောက်နဲ့တယောက်ဂရိသစ္စာတွေနဲ့တခါတည်းစာချုပ်တွေချုပ်ကြတယ်ဒါပေမဲ့သစ္စာဖောက်သွားတဲ့လူတွေတပုံကြီးပဲเนาะအချစ်သူရေးသားတွေမှာလည်းပဲဂရိသစ္စာတွေပြုတ်ပြုတ်ပြုတ်ပြီးတော့တယောက်ပြီးတယောက်သစ္စာဖောက်ပြီးတော့တယောက်ပြီးတယောက်တွဲသွားတဲ့လူတွေတပုံကြီးပဲအိမ်တော်မိသားစုတိုင်းမှာတို့ရှင်လင်မယားချင်းသစ္စာဖောက်ပြီးတော့အခြားသောတာမယားတွေကိုယူကြတာတွေရှိကြတယ်ဒီနေ့လောကမှာဘာကြောင့်တစ္ဆာဖောက်ကြတာလဲကျွန်တော်တို့ရဲ့အသက်တာမှာဆိုရှင်အဲ့ဒါဘာကြောင့်လဲဝိညာဉ်စုကျေးဇူးမရှိကြဘူးလူတွေကဘယ်လဲအာတသဘောတွေလိုက်ကြတယ်လောကရဲ့ကိုယ့်ရဲ့မနောစိတ်ကိုလိုက်ကြတယ်ကိုယ့်ရဲ့တခါတဲ့တဏှာစိတ်ကိုလိုက်ကြတယ်ကိုယ့်ရဲ့အလိုလိုက်အကြိုက်ဆောင်လိုက်ကြတဲ့ခါမှာနောက်ဆုံးဝိညာဉ်သဘောပကတိသဘောမရှိတဲ့ခါမှာအာလုံးကလောကရဲ့ဖောက်ပြန်သိခွဲမှုတွေလည်းရှိလာတယ်ဒါကြောင့်ချစ်တော်မိတ်ဆွေပေါင်းတို့ဒီနေ့နှစ်သစ်မင်္ဂလာမြတ်မှာကျွန်တော်ဘာလို့ရမလဲဖယားဒီကနေမှာစစ်မှန်တဲ့ဝိညာဉ်တော်ကိုကျွန်တော်ရရှိကြပဲဆိုရင်ကျွန်တော်တို့အိမ်တောင်ရေးလဲတာရမယ်ကျွန်တော်တို့ရဲ့အသင်းတော်ကလည်းပဲလုံးဝတစုတစည်းနဲ့ပေါင်းစည်းညီညွတ်ပြီးတော့ဝမ်းမြောက်ဝမ်းသာရှိနေကြမယ်အသင်းတော်မှာလည်းပဲတစ္ဆာဖောက်မရှိကြဘူးအသားတွေကလောက်ထွက်တဲ့လူတယောက်မှမရှိကြဘူးဆိုရင်ဘလောက်ဝမ်းသာစရာကောင်းမလဲချစ်တော်မိတ်ဆွေပေါင်းတို့ဒါဒီနေ့ကျွန်တော်ရဲ့သက်တာမှာဆိုရှင်တစ္ဆာဆောင်ခြင်းနူညံ့သိမ့်မွေခြင်းတယောက်နဲ့တယောက်ပြောဆိုဆက်ဆံတဲ့ခါမှာလည်းအိုးတခါတဲ့နဝင်ချိုးပြီးတော့တကယ်ပဲတခါလေးကိုကျွန်တော်ရဲ့အသက်တာကချိုမြပြီးတော့သူတို့ဘာစကားလေးပြောလိုက်တာနဲ့တယောက်နဲ့တယောက်ပြောလိုက်တဲ့စကားတိုင်းစကားတိုင်းကဆိုရှင်အလုံးမပင်အားရပြီးတော့ဝမ်းမြောက်ပြီးတော့စိတ်ရှင်လန်းခြင်းတွေခံစားရမယ်ဒါကြောင့်ကျွန်တော်ရဲ့အသက်တာမှာကာမဂုဏ်ချုပ်တီးခြင်းအပြည့်အဝခံစားရမယ်เนาะဒါကြောင့်ဝိညာဉ်ပကတိရဲ့အကျိုးကဒီနေ့လောကမှာကျွန်တော်ဘာကြောင့်ကြာရှုံးရတာလဲကာမဂုဏ်ချုပ်တီးခြင်းမရှိတဲ့အတွက်ကြောင့်ချုပ်တီးချိုးချံနီလမန်လို့ပြောပေမဲ့လည်းပဲကျွန်တော်တို့ကဆိုရှင်လုံးဝကိုစိတ်လုံးသုံးပါးကိုမချုပ်ထင်းနိုင်ပဲနဲ့ကျွန်တော်အသက်ရှင်ကြတဲ့ခါမှာလောကမှာအာတသဘောတွေကျွန်တော်ဖြစ်လာတယ်ဒေါသမောဟမမနာတွေပေါက်ပွားလာတယ်စသည့်အပြင်ယနေ့လောကရဲ့လည်းမှာဒီအရာတွေနဲ့မောနေတဲ့ကာလမှာကျွန်တော်အသက်တာမှာဆိုရှင်ဒီနေ့နှစ်သစ်မှာဒီအရာတွေအားလုံးကျွန်တော်ရဲ့အသင်းတော်ထဲမှာပပျောက်သွားအောင်ကျွန်တော်တို့ရဲ့မိသားစုထဲမှာပပျောက်သွားအောင်ကျွန်တော်တို့ရဲ့ဆက်ဆံပေါင်းသင်းနေတဲ့ဆွေမျိုးမိတ္တဟာယသင်္ခါရတွေအားလုံးထဲမှာပပျောက်ဖို့ရတယ်ဘာလို့ရမလဲဒီနေ့ဖျားသခင်ဒီကနေမှာကျွန်တော်တို့ကစာလောင်မုတ်သိဆောင်တဲ့ဝိညာဉ်တော်ကိုတောင်းခံပါဖရာသည်ကဝိညာဉ်တော်ကိုကျွန်တော်ရရှိတဲ့ဆိုရင်ကျွန်တော်ရဲ့အသက်တာကခုနကဂလာတိခန်းကြီး5ပိုင်းငယ်22 23မှာဝိညာဉ်ပကတိရဲ့အကျိုးကျေးဇူးအတိအပွင့်တွေဖြစ်တဲ့တကယ်ပဲကောင်းမြတ်ဆုံးနေတဲ့၉မျိုးကိုကျွန်တော်ခံစားစံစားရပြီးတော့နေသိမင်္ဂလာမြတ်မှာမိသားစုစိတ်ချမ်းသာကိုယ်ချမ်းသာတဲ့ရွှင်လန်းဝမ်းမြောက်စွာနဲ့ရှေ့သို့တိုးပြီးတော့ရှေ့သို့ဆက်နိုင်ပြီးတော့ဖရားရဲ့ဂုဏ်တော်နာမတွေကိုစစ်မှန်စွာချီးမွမ်းရည်တွန်းတိုင်ကြလိုက်မယ်။ဘူပင်တော်ကလုံးဝမရှိပဲနဲ့ကျွန်တော်ရဲ့တက်တာမှာစေယောကိုပါရှင်လန်ဝမ်းမြောက်ပြီးတော့ရှစ်ဆက်ပြီးတော့တရက်ပြီးတရက်နိုင်မိနစ်စကတ်မပြတ်မနဲ့ဖြတ်ကျော်ခြင်းသလား။တနေရာပြီးတနေရာသွားတိုင်းသွားတိုင်းမှာကျွန်တော်အားလုံးကနေရာတိုင်းမှာတို့ရှင်ရှင်လန်ဝမ်းမြောက်ခြင်းသလား။ဘယ်လိုခြေနေမျိုးမှာပဲရှိနေပါစေအခြေနေပေါ်မှာချိန်ခါပေါ်မှာကျွန်တော်အားလုံးကရှင်လန်ဝမ်းမြောက်ခြင်းအသင့်အစစ်မှန်နဲ့ကျွန်တော်ရတက်တာကိုတိဆောက်ခြင်းသလားအဲဒီလိုမျိုးတိဆောက်ခြင်းလဲဆိုရင်ဒီချစ်တော်မိတ်ဆွေအဓိကအရေးကြီးတဲ့တော့ချက်ချစ်တော်မိတ်ဆွေပေးလိုက်မယ်အဲ့ဒါတရှင်တော်ဝိညာဉ်တော်ဘုရားသခင်မှာဝိညာဉ်တော်ကျွန်တော်မိသားစုကိုပေးပါကျွန်တော်ကိုပေးပါကျွန်တော်ရအသင်းတော်ကိုပေးပါကျွန်တော်ရမိတ်ဆွေကိုပေးပါစသည်အပြင်ကျွန်တော်တို့လိုလားတန်တာစွာနဲ့ဘုရားသခင်ရဲ့မှာတောင်းခံပြီးတော့ဘုရားပေးမဲ့ဝိညာဉ်အပြင်ဝိညာဉ်ပကတိအပြင်အသက်ရှင်နိုင်ကြပြီးတော့ကျွန်တော်ရဲ့အသက်တာမှာလောကမှာတကယ်ဝိညာဉ်ပကတိစုကျေးစုတွေကိုနဲ့အပြည့်ဝဆုံးနေပြီးတော့အမြဲရှင်လန်းဝမ်းမြောက်စွာနဲ့ငြိမ်သက်ချမ်းသာခြင်းအပြည့်ဝနဲ့ယနေ့နှစ်သစ်မင်္ဂလာမြတ်မှာအရောက်စီတိုင်း ဖြတ်ကျော်သွားလာလှုပ်ရှားရင်းနဲ့ကျွန်တော်ဘုရားပို့ဆောင်ကောင်းချီးတွေကိုအမြဲခံစားရပြီးတော့ရှင်လန်းဝမ်းမြောက်စွာနဲ့ဘုရားကိုကျွန်တော်အားလုံးကချီးမွမ်းရည်အတွက်သောမနာပြုနိုင်တဲ့သာသမီရောက်တိုင်းဖြစ်နိုင်ကြပါစေကြောင်းကျွန်တော်နဲ့စူတောင်းမေတ္တာပို့ရင်းအားပေးတိုက်တွန်းနဲ့ဒီကိုချုပ်လိုက်ပါတယ်ချစ်တော်မိတ်ဆွေများအားလုံးဘုရားကောင်းကြီးချပေးပါစေ
ချစ်ခြင်းမေတ္တာကြောင့်လေးဟောကြားတယ်မိတ်ဆွေယခုဝေနာလေးဆွေငါရဲ့ဂျီနူးစွာတဲ့ချင်းတလေးများကြားချိန်မှာတင်တတာနောက်ဆုံးရည်ကြည့်တဲ့တရင်ကောင်တွေပါတယ်နာဆွေငါမျက်နှာစံပါခွဲချိန်
ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါလေရှင်တင်ဒားများမှာဆိဒ္ဓတုခာရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြများတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်တင့်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါလေဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချီးမြှင့်ပေးမှာဖြစ်ပါတယ်ရှင်
။တော်တော်ရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39 656 296 336နဲ့39 98 316 694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့lalawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်ညိုလင်းချင်းတန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 116ဖြစ်ပါလေရှင်။နောက်ထပ်ဖုန်းတစ်လုံးနေနဲ့39963 86 116တို့ဆက်သွယ်မြင်းမြန်းနိုင်ပါလေရှင်
။ဒေါက်တာရှင်များရှင်။ KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်နေခြင်းဖြစ်ပါလေရှင
်။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့ဒေါက်တာရှင်အရောက်တိုင်းပေါ်မှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းချီးမင်္ဂလာတက်ရောက်ပါစေ။ကိုယ်စိတ်နှစ်ဖြာကျန်းမာရွှင်လန်းကြပါစေ။ ဂျေဇုတင်ပါတယ်ခင်ဗျာ။